ကိုရဲ့ကိုလာ2009ခုနှစ်ကျွန်တော်တို့ပကိမ်းပိုင်းမှာမနေ့ကဝေဒနာသင်္ဃလေးစတင်ထားပါတယ်ဝေဒနာသင်္ဃနဲ့ပတ်သက်ပြီးတော့နှစ်ခန်းတက်လိုက်ပါမယ်ကိုကျွန်တော်တို့ဝေဒနာသင်္ဃသည်စာမေးပွဲမှာမေးမယ်ဆိုရင်ပကိမ်းပိုင်းအနေနဲ့အာယုံကိုခံစားတတ်ခြင်းတဘာဝရှိတဲ့ဝေဒနာစိတ်တိတ်သည်စိတ်တွေနဲ့ရှင်တဲ့အခါမှာစိတ်အခြေ89စိတ်အခြေ117နဲ့ရှင်တဲ့အခါမှာဒီနေရာမှာအာယုံလိုက်ခံစားမှုဝေဒနာ3ပါးနောက်တစ်ခါကိုယ်စိတ်နှစ်ပါးခွဲခြားပြီးတော့ခံစားတဲ့ဝေဒနာအပြား5ပါးအဲ့ဒီသဘောတရားတွေဖြစ်လာတဲ့အချိန်မှာဘယ်စိတ်တွေမှာဖြစ်တယ်လဲဒီပုံစံမေးလို့ရတယ်ပေါ့နော်ဒါဆိုရင်ကျမတို့နည်းနည်းလေးကိုယ်စိတ်အာဖြင့်ခွဲခြားတဲ့ဣန္ဒြိယဗေဒာနီအာဖြင့်ဝေဒနာ5ပါးဣန္ဒြိယဗေဒာနီအာဖြင့်ဝေဒနာ5ပါးကိုကျမတို့ကလေ့လာတဲ့အခါမှာဒီဝေဒနာတွေဖြစ်နေတဲ့အချိန်မှာဘယ်စိတ်တွေဖြစ်တယ်လဲလို့ကျမတို့ကလေ့လာမယ်ပေါ့နော်ဒီဣန္ဒြိယဗေဒနီယဝေဒနာ5ပါးဖြစ်ချိန်မှာဘယ်စိတ်တွေဖြစ်နိုင်တယ်လဲဒါကိုကြည့်လိုက်တဲ့အခါမှာနံပါတ်1ခန္ဓာကိုယ်ချမ်းသာတဲ့ခံစားမှုဒုက္ခဝေဒနာနောက်တစ်ခါခန္ဓာကိုယ်ဆင်းရဲတဲ့ခံစားမှုဒုက္ခဝေဒနာနောက်တစ်ခါစိတ်ချမ်းသာတဲ့ခံစားမှုသောမနတ္တဝေဒနာယူသွားပုံလေးကိုသတိထားကြည့်ရင်ချမ်းသာတာရယ်ဆင်းရဲတာရယ်လေးတွေပဲတွဲသွားတယ်ဒါကကိုယ်နဲ့ပတ်သက်တာနောက်တစ်ခုကစိတ်နဲ့ပတ်သက်တဲ့ဆင်းရဲတဲ့ခံစားမှုဒေါမနတ္တဝေဒနာပြီးရင်စိတ်နဲ့ပတ်သက်တဲ့အသိအတင်ခံစားမှုဥပိ္ပခာဝေဒနာအဲ့ဒီဝေဒနာတွေသည်စေတသိက်ဘယ်လောက်ရှင်တယ်လဲဆိုတာကိုကျမတို့သိရအောင်နော်ဥပိ္ပခာဝေဒနာတွေဖြစ်ရင်စိတ်ဘယ်လောက်နဲ့ရှင်တယ်လဲလို့ကျမတို့ကြည့်လိုက်တဲ့အခါမှာဒီဝေဒနာစေတသိက်ရှင်သောစိတ်သည်ဝေဒနာသည်စိတ်ချင်း89စိတ်ချင်း121ပါးနဲ့ရှင်နေဆိုပေမဲ့ခန္ဓာကိုယ်ချမ်းသာနဲ့ခံစားသောဟာလားဒုက္ခဝေဒနာနဲ့ရှင်နေစိတ်သည်စိတ်89 121ပါးထဲမှာတပါးပဲရှိမယ်ဘယ်စိတ်လဲလို့ကျမတို့ကြည့်လိုက်တော့ဒုက္ခတဟာကိုကာယဝိညာဉ်စိတ်မှာရှင်ထားတယ်ဟုတ်ပြီနော်ဘယ်ထဲကလဲလို့ကြည့်လိုက်ရင်အာဟေကုတလာဝိဘေစိတ်သေးကဆိုတာဒီပါမိတ်ရှင်လိုမြင်ရနောက်တစ်ခါခန္ဓာကိုယ်ဆင်းရဲတဲ့ခံစားမှုဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်ဒီဘယ်မှာရှိတယ်လဲလို့ကျမတို့ကြည့်လိုက်တော့ဒုက္ခတဟာကိုကာယဝိညာဉ်စိတ်ဒီအာကုတလာဝိဘေစိတ်အာဟေမဟုတ်ဘူးအာကုတလာဝိဘေစိတ်ခုနှစ်ပါးထဲမှာတစ်ပါးပဲပါတဲ့အတွက်စိတ်89 121ထဲမှာဒုက္ခဝေဒနာပေါင်းတပါးပဲရှိမယ်တခါသောမနတဝေဒနာသည်ဘလောက်ရှိတယ်လဲလို့ကြည့်လိုက်တဲ့အခါသောမနတဝေဒနာကိုစဉ်းစားတဲ့အခါမှာကျမတို့ကကာမစိတ်ပေါင်း54ဒါတစ်ဖြက်ဒီမှာတခါစဉ်းစားမယ်နောက်တခါမဟေကုစိတ်28ပါးမှာတစ်ဖြက်စဉ်းစားမယ်လောကုတ္တရာအကျဉ်းရှိအကျယ်40ထဲမှာတစ်ဖြက်ကျမတို့စဉ်းစားလိုက်ဟုတ်ပြီနော်အဲ့တော့လောလောဆယ်ကျမတို့ကစိတ်အကျယ်40နဲ့ပဲကျမတို့ပုံစံယူပြီးတော့စဉ်းစားတာပို့ပြီးတော့အစဉ်ပြေမယ်နောက်ပြီးတော့မှကျမအချင်းစဉ်းစားတာကျမတို့ပြန်ပြောမယ်ဒါဆိုရင်ကာမစိတ်54ထဲမှာသောမနတ္တဝေဒနာဘယ်လောက်ရှိလဲဆိုတာလေ့လာခဲ့ပြီးပြီအကုသိုလ်စိတ်12ပါးထဲမှာသောမနတ္တ4ပါးပဲရှိတယ်ဘယ်ဟာလဲဆိုရင်လောဘမှုစိတ်10ပါးထဲမှာပဲဒေါသမှုမှမရှိဘူးမောမှုမှမရှိဒါကြောင့်အကုသိုလ်စိတ်12ပါးထဲမှာသောမနတ္တဝေဒနာ4ပါးပဲရှိမယ်အာယစိတ်18ပါးထဲမှာ2ပါးပဲရှိမယ်ပေါင်းလိုက်တော့အသောဘနာစိတ်30ထဲမှာ6ပါးပဲရှိမယ်ကာမသောဘနာ24ထဲမှာမဟာကုသိုလ်မှာ4မဟာဝိဘက်မှာ4မဟာကရိယာ4ဆို12ပါးရှိမယ်ဆိုတော့ကာမစိတ်54ထဲမှာ18ပါးပဲသူပါလိမ့်မယ်ဟုတ်ပြီနော်တခါမဲခုစိတ်29လို့ပြောရင်ရူပစိတ်15ပါးထဲမှာပဲသောမနတ္တဆိုတာရှိတယ်12ပါးပဲရှိလိမ့်မယ်ဟုတ်ပါလား12ပါးပဲရှိလိမ့်မယ်လောကုတ္တရာစိတ်အကျယ်40လို့ပြောတော့မဲစိတ်အကျယ်20ထဲမှာ16ပါးရှိမယ်ဖိုးစိတ်အကျယ်20ထဲမှာ16ပါးရှိမယ်ဆိုရင်30နဲ့2ပါးပဲရှိတော့မယ်ဒါဆိုရင်ကျမတို့ကပေါင်းကြည့်မယ်ဆိုရင်18ကဲ12ကဲပေါင်းလိုက်တဲ့အခါမှာ30ရဲ့တရားရဲ့ပေါင်းလိုက်တော့62ပါဒါကကျမတို့စိတ်အကျယ်ထဲမှာယူထားတာဟုတ်ပါလားတကယ်လို့များစိတ်အကျဉ်းထဲမှာယူမယ်ဆိုရင် အလားလောကုတ္တရာအချင်းရှစ်ထဲမှာလို့မေးလိုက်တဲ့အတွေ့ဒီနေရာမှာသောမနတ္တမေးခိုင်းသောမနတ္တဥပိ္ပခာမေးခိုင်းဥပိ္ပခာပဲဒီလောကုတ္တရာစိတ်အချင်းရှစ်ဆိုတာတော့အယောလို့ကျမတို့ကသိထားတဲ့အတွေ့သောမနတ္တဘယ်နှပါလဲမေးလိုက်တော့လဲ10ပါဒါဆိုရင်အချင်းနေတဲ့တွေ့ရင်ဒီမှာက30ဒီမှာက10ဆိုတော့38ပါဒါကြောင့်ဓမ္မမေရှိလို့ဒါလေးကိုတစ်ဖြတ်ကျမတို့ကယူထားလိုက်အောင်38ပါဟုတ်ပြီနော်ကဲသောမနတ္တဘယ်နှပါလဲဆိုတော့တရင်တို့မေးလဲရတဲ့အတွေ့2ပါပဲဒါဒေါသမှုစိတ်2ပါထဲမှာပဲပါထားတယ်ဆိုတာသူသိထားမလားကျမတို့သင်္ကေတအနေနဲ့ဟုတ်ပြီနော်ဥပိ္ပခာဥပိ္ပခာဘယ်နှပါလဲလို့ကြည့်ရင်လေဒီလိုပဲကျမတို့ကကာမတစ်ဖြက်မဟေဂုတ်တစ်ဖြက်လောကုတ္တရာတစ်ဖြက်ထဲမှာပဲကြည့်မယ်ဆိုတော့ကာမစိတ်54ပါးထဲမှာကျမတို့ကာမစိတ်54ပါးထဲမှာဥပိ္ပခာဘယ်နှပါရှိလဲလို့ကြည့်လိုက်တော့အကုသိုလ်မှာကလောဘမှုမှာက4ပါသောသမှုမှာမရှိမောဟမှုမှာ2ပါးဆိုတော့6ပါးအာရထဲကိုကြည့်လိုက်တော့အာကုသလဝိဘက်စိတ်9ပါးထဲမှာဥပိ္ပခာ6ပါးပါမယ်အာယကုသလဝိဘက်ထဲမှာဥပိ္ပခာ6ပါးပါမယ်အမဲလုံးလေးတွေကိုအာယုံပြုကြည့်အာယကရိယာထဲမှာ2ပါးပါမယ်ဆိုတော့အာဟိထဲမှာက14ပါးအာကုသိုလ်မှာက6ပါးဆိုတော့အာသောဘနာစိတ်30မှာ20ရှိသွားပြီကာမသောဘနာ24မှာ12ဆိုတော့32ပါးဒါဆိုရင်ဒီမှာ32ပါးရှိမယ်တခါမဲကုစိတ်28ပါးထဲမှာဘယ်လောက်ရှိမလဲလို့ကြည့်လိုက်တော့ရူပစိတ်15ပါးထဲမှာ3ပါးရှိမယ်ဟုတ်ပါလားရူပကုသိုလ်5ထဲမှာ2ပါးဝိဘက်5ပါးထဲမှာ2ပါးပြင်စမဇန်ကြီးပဲရူပကရိယာ5ပါးထဲမှာ2ပါးဆိုရူပမှာ3ပါးအရူပ12ပါးလုံးကဥပိ္ပခာဆိုတော့15ပါးရှိလိမ့်မယ်ဒါပြန်မြင်အောင်ပြောတာလောကုတ္တရာစိတ်အကျဉ်40ဂွင်နဲ့ကျမတို့ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီနေရာမှာမဲ့စိတ်အကျဉ်20မှာ4ပါးပဲပါမယ်ဖိုးစိတ်အကျဉ်20မှာ4ပါးပဲပါမယ်ဆိုတော့10ပါးပဲရှိလိမ့်မယ်ဒါကြောင့်ဒီမှာ32ကဲ10ကဲပြန်ပေါင်း40ပြန်ကိုက်ပေးသားတကလောကုတ္တရာစိတ်အကျဉ်10ထဲမှာဆိုရင်ဥပိ္ပခာမေးခိုင်းဥပိ္ပခာယူတဲ့အတွက်ကြောင့်10ပါးဒါဆိုရင်ကျမတို့ကဥပိ္ပခာဘောင်ဘယ်လောက်ရှိလဲလို့တွက်ကြည့်လိုက်တော့ကာမမာက32မဟေဂုတ်မာက15ဆိုတော့48ပါးရှိနေပြီ48ထဲမှာ10ထည့်လိုက်တော့55ပါအချင်းကြည့်လဲ55အကျယ်ကြည့်လဲ55ဘောင်ဖြစ်သွားပြီဟုတ်ပြီနော်ဒါဆိုလို့ရှိရင်ကျမတို့ဝေဒနာသည်စိတ်အားလုံးနဲ့ရှင်ပါတယ်ဆိုတဲ့အတွေ့ဒုက္ခတဟဂုတ်ကာယဝိညာဉ်စိတ်နဲ့ရှင်မဲ့ဒုက္ခဝေဒနာတပါးဒုက္ခသဟဂုတ်ကာယဝိညာဉ်နဲ့ရှင်မဲ့ဒုက္ခဝေဒနာတပါးသောမနတ္တသဟဂုတ်စိတ်တွေ62ပါးနဲ့ရှင်မဲ့သောမနတ္တဝေဒနာပေါင်း62ပါးဥပိ္ပခာဒေါမနတ္တသဟဂုတ်စိတ်နဲ့ရှင်မဲ့ဒေါမနတ္တဝေဒနာ2ပါးဥပိ္ပခာသဟဂုတ်စိတ်ပေါင်းအကျဉ်း55အကျဲ55မှာရှင်မဲ့ဥပိ္ပခာဝေဒနာပေါင်း55ပါးဆိုတဲ့အတွက်ကြောင့်ပြန်ပေါင်းကြည့်လို့ရှိရင်အကျယ်ဘက်ကတွဲလို့ရှိရင်120ပါးတော့ဝေဒနာတွေထွက်လာသလိုအကျဉ်းဘက်ကတွဲတဲ့အခါကျရင်တော့98ပါးဆိုလာဖြစ်နေတယ်ဟုတ်တယ်လား98ပါးဘယ်လိုဖြစ်လဲလို့တွဲကြည့်တက်ကဲတက်ကဲပေါင်းတော့2ကဲ38ကဲပေါင်းတော့40ရဲ့2ကဲပေါင်း42ကဲ55ရဲ့ပေါင်းလိုက်တော့90ရှိတာကစိတ်အချင်း89အခု90ခုကြီးဖြစ်နေတော့မကြိုက်ပါလားလို့စိတ်ထဲမှာတော့ကမရောက်နဲ့သောမနတ္တမေးခိုင်10ပါဥပိ္ပခာမေးခိုင်10ပါဆိုရှစ်ဒီနှစ်ခါထက်နေတယ်ဒါကြောင့်အဲ့ဒီ90ထဲက10ကိုကျမတို့ကပြန်နှုတ်ပေးလိုက်လို့ရှိရင်ဘယ်နှပါပြန်ကြိုက်လဲ89ပါပြန်ကြိုက်သွားတာဒါအချင်းနဲ့တွက်နေအကျယ်တွက်နေနားလဲတယ်နော်ဒါကိုကျမတို့စိတ်ပိုင်းမှာဖြေခဲ့ဇင်တုံးကတော့ကျမတို့ကဒီနေရာတွေမှာတဟဂုတ်စိတ်တွေနဲ့ဝေဖန်ခဲ့ပြီးသားအခုပကိမ်းမဲရောက်တဲ့အတွက်တဟဂုတ်ဆိုတဲ့ဒီဝေဒနာတွေနဲ့တဟဂုတ်ဆိုအတူတကွဖြစ်တော့စိတ်ပိုင်းဖြစ်တော့စိတ်နဲ့လေ့လာတယ်အခုကျတော့စိတ်တွေကိုဒီတိုင်းထားပြီးတော့ဒီစိတ်89 121မှာဒီဝေဒနာပြား5ပါးသည်ဘယ်နှပါးစီပါလဲလို့အခုကျမတို့ပြန်ကြည့်တော့ဝေဒနာနဲ့ဖြေရတယ်လို့သဘောပေါက်အောင်နာလေပါလားဒါကြောင့်ခုကျမတို့ပကိမ်းပိုင်းနေရာလောက်ကမိကုန်းကိုလာတိုင်းကျမတို့ဓမ္မမိတ်ဆွေတို့အကုန်လုံးဒီနေရာမှာဝေဒနာဆိုတဲ့နာမည်နဲ့ဖြေမယ်တဟဂုတ်ဆိုတဲ့နာမည် မထည့်ဘူးနားလဲတယ်နော်စိတ်ပိုင်းနေရာနဲ့မေးမယ်ဆိုရင်တော့ကျမတို့ကတဟဂုတ်စိတ်နဲ့ဖြေရပါလိမ့်မယ်ဒါသည်ဗာဗေရအနေနဲ့ကြည့်လဲဆိုရင်ဝေဒနာတွေကိုကိုချမ်းသာစိတ်ချမ်းသာကိုစင်းရဲ့စိတ်စင်းရဲ့စသည်ဖြင့်ကိုစိတ်အားဖြင့်အစိုးတရားဝေဖန်တဲ့ဣန္ဒြိယဗေဒာနည်းကြရင်ဒါကိုကြည့်မယ်အနုဘဝနာလက္ခဏာဗေဒာနီးနဲ့ကြရင်တော့ကျမတို့ကဒါကိုဟလာပေါင်းပြီးတော့ပဲပြောကြည့်တော့မယ်အနုဘဝနာလက္ခဏာဗေဒာနီးမှာဝေဒနာသည်၃ပါးပဲရှိမယ်ဒုက္ခဝေဒနာချမ်းသာသောခံစားမှုဒီမှာပါတဲ့ချမ်းသာသည်ခန္ဓာကိုယ်မဟုတ်ဘူးเนาะချမ်းသာတာအကုန်လုံးကိုယူထားတယ်နောက်တစ်ခါအနိဋ္ဌာယုံနေနဲ့တွေ့ကြုံလာရင်ဖြစ်မယ်စင်းရဲတဲ့ခံစားမှုဒုက္ခဝေဒနာနောက်တစ်ခုမစ္ဆတယုံနေနဲ့တွေ့တဲ့အခါမှာစိရဲသည်လည်းမဟုတ်အဒုက္ခချမ်းသာသည်လည်းမဟုတ်တော့မတုခဝေဒနာဆိုပြီးတော့အနုဘဝနာလက္ခဏာဗေဒာနီးအရာဝေဒနာ၃မျိုးပြောရမယ်ပြောတဲ့အခါကျတော့ကျမတို့ရှေ့တုန်းကတော့ဟလာဒီစိတ်ပိုင်းမှာတုန်းကကျတော့အနုဘဝနာလက္ခဏာဗေဒာနီးမှာဖြေတဲ့အခါကျရင်တဟဂုတ်စိတ်တွေနဲ့ဒုက္ခတဟဂုတ်စိတ်ဒုက္ခတဟဂုတ်စိတ်အဒုက္ခမတုခတဟဂုတ်စိတ်လို့စိတ်ဖြစ်တော့စိတ်ငံမယ်အခုပကိမ်းမန်းရောက်တဲ့အတွက်ခေါင်းစဉ်ကစိတ်ပိုင်းမဟုတ်တော့ဘူးခေါင်းစဉ်ကိုကဝေဒနာသင်္ခဟပါလို့ခေါင်းစဉ်တက်ထားတဲ့အတွက်ဝေဒနာတွေကိုအကျဉ်းချုပ်ပြီးတော့ပြရမယ်ဝေဒနာတွေကိုအကျဉ်းချုပ်တဲ့နေရာမှာဝေဒနာဆိုတဲ့သဘာဝကစိတ်တသိက်စိတ်တသိက်ဖြစ်တဲ့အတွက်ကြောင့်သူသည်သူ့ရည်ပဲရက်တီလို့မရဘူးစေတသိက်ဆိုတာစိတ်ကိုမှီရမယ်စိတ်ကိုချေလဲရမယ်ဆိုတော့ဝေဒနာဆိုတဲ့အာယုံကိုခံစားတတ်တဲ့စေတသိက်ဒီဘယ်စိတ်တွေနဲ့ရှင်တယ်လဲဆိုတာကိုပကိမ်းပိုင်းကြတော့ဝေဒနာကိုဇောင်းပေးကြည့်ရတဲ့အတွေ့ကျမတို့ကဝေဒနာဆိုတဲ့နာမည်လေးနဲ့ဖြေရတယ်နားလေတယ်နော်ဟိုအလွတ်ကြီးကြက်လိုက်ရတာမှတ်လိုက်ရတာဖြစ်မှာဆိုလို့ဒီမှာရှင်းပြတာအခုလဲဒါကိုသဘောပေါက်ရမယ်ခန္ဓာကိုချမ်းသာတဲ့ခံစားမှုသူကဝေဒနာခန္ဓာကိုယ်ဆင်းရဲတဲ့ဒုက္ခဝေဒနာစိတ်ချမ်းသာတဲ့သောမနတ္တစိတ်ဆင်းရဲတဲ့ဒေါမနတ္တစိတ်အသင့်တွေဥပိ္ပခာဆိုပြီးတော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့ဝေဒနာက2ပါးစိတ်နဲ့ပတ်သက်တာ3ပါးအဲ့ဓာတွေကိုကိုယ်စိတ်အားဖြင့်အစိုးတရားခွဲတဲ့အတွက်ဒါသည်ဣန္ဒြိယဗေဒာနီးမှာဘာတွေကိုဝေဖန်နေတာလဲဆိုဝေဒနာတွေကိုဝေဖန်တဲ့အတွက်ဒါဝေဒနာသင်္ခါဟစိတ်တွေကိုဝေဖန်ခဲ့ရင်တော့ဒါသည်စိတ်ပိုင်းရဲ့ဝေဒနာဗေဒဖြစ်သွားမယ်အခုဥစ္စာပကိမ်းပိုင်းရဲ့ဝေဒနာတင်ကဟမတူးနော်စိတ်ပိုင်းလုံးကဝေဒနာအပြားဝေဒနာဗေဒစိတ်ဒီပကိမ်းပိုင်းမှာကြတော့ဝေဒနာတင်ကဟသဘောပေါက်တယ်နော်ဒါကြောင့်အခုတရားကိုပဲချမ်းသာတဲ့ခံစားမှုစိရတဲ့ခံစားမှုစိရတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်ဘူးဆိုတော့အာယုံအလိုက်ဝေဒနာတွေကိုပေါင်းချုံပြမှသည်အာရမဏနုဘဝေနာလက္ခဏာဗီဒာနီအဲ့ဒီမှာချမ်းသာတဲ့ခံစားမှုဆိုတာဝေဒနာရဲ့သဘာဝကအာယုံကိုခံစားတယ်ဆိုတော့ချမ်းသာတဲ့ခံစားမှုဒုက္ခဝေဒနာဆိုတာဘယ်အာယုံကိုခံစားလဲလို့ကြည့်လိုက်တော့ဣဋ္ဌအာယုံတွေကိုခံစားတယ်မနေ့ကသင်ပြီးသွားပြီစိတ်ရတဲ့ခံစားမှုဝေဒနာသည်ဘာအာယုံကိုခံစားမလဲဆိုရင်အလိုမရှိအပ်မနစ်သက်အပ်တဲ့အနိဋ္ဌအာယုံတွေကိုခံစားလိုက်ပြီစိတ်ရသည်လည်းမဟုတ်ချမ်းသာသည်လည်းမဟုတ်တဲ့ခံစားမှုအဒုက္ခမတုခဝေဒနာကတော့ဘာအာယုံကိုခံစားမလဲဆိုဣဋ္ဌအာယုံမျိုးကြီးလည်းမဟုတ်အနိဋ္ဌာယုံမျိုးလည်းမဟုတ်အလဲအလတ်မစ္ဆတအာယုံတွေကိုခံစားမယ်ဒါဆိုရင်အဋ္ဌာယုံတွေကြုံတိုင်းကြုံတိုင်းတတဝါတို့မှာအာယုံဆိုတဲ့အဋ္ဌာယုံမှာခံစားချက်ဝေဒနာသည်ဘာဝေဒနာဖြစ်လဲလို့ပြောရင်ချမ်းသာတဲ့ခံစားမှုဒုက္ခဝေဒနာအနိဋ္ဌာယုံတွေကြုံခဲ့ရင်ဆင်းရဲတဲ့ခံစားမှုဒုက္ခဝေဒနာမစ္ဆတာယုံနေကြုံရင်တော့စိရဲသည်လည်းမဟုတ်ချမ်းသာသည်လည်းမဟုတ်တော့အဒုက္ခမတုခဝေဒနာရဲ့လို့ဝေဒနာ၃ပါးအဲ့ဒီဟာကိုကျမတို့ကစိတ်တွေနဲ့ဝေဒနာဆိုတာသူ့ကြီးမနေစိတ်နဲ့တွဲလျင်းဆိုတော့ကျမတို့ဘယ်စိတ်တွေနဲ့ရှင်တယ်လဲလို့စဉ်းစားတော့ဒုက္ခဝေဒနာချမ်းသာတဲ့ခံစားမှုပေါင်းဘလောက် ဒုက္ခဝေဒနာဆင်းရဲတဲ့ခံစားမှုပေါင်းဘလောက်ဆိုတာကိုမေးတဲ့အခါကျတော့ကျမတို့ကချမ်းသာတာတွေဒီဘက်ကနေပြန်ကြည့်တော့ကိုချမ်းသာရင်စိတ်ချမ်းသာရင်နှစ်ခုကိုပေါင်းပြီးတော့ဒီဘက်မှာအဖြေထုတ်ရမယ်ဒါကြောင့်အနုဘဝနာမှာပါတဲ့ဒုက္ခသည်ကိုချမ်းသာတာရင်စိတ်ချမ်းသာတာရင်နှစ်ခုပေါင်းပြီးတော့ဒီမှာအဖြေလေးရေးရမယ်ဆင်းရဲတယ်လို့ပြောရင်ဣန္ဒြိယကကိုယ်ဆင်းရဲဒုက္ခနဲ့စိတ်ဆင်းရဲဒေါမနတကိုပေါင်းပြီးတော့ရေးရမယ်အသင့်အသင့်ခံစားမှုအာဘုဒ္ဓမတုခချမ်းသာဆင်းရဲသည်လည်းမဟုတ်ချမ်းသာသည်လည်းမဟုတ်ကြရင်တော့ဒီဘက်မှာဒီဘက်ကစိတ်แท้ကခန္ဓာကိုယ်နဲ့ပတ်သက်တာအသင့်အသင့်မှမရှိတာဒါဆိုရင်စိတ်နဲ့ပတ်သက်တဲ့အဥပိ္ပခာကိုဒီမှာရေးရမယ်ဒါကကျမတို့ကမှတ်နည်းလေးနဲ့မှတ်လိုက်ရမှာဒါကြောင့်ချမ်းသာတဲ့ခံစားမှုလို့ပြောရင်ကိုချမ်းသာနဲ့စိတ်ချမ်းသာပေါင်းပြီးအဖြစ်ထုတ်ဆင်းရဲတဲ့ခံစားမှုပြောရင်ကိုဆင်းရဲနဲ့စိတ်ဆင်းရဲပေါင်းပြီးအဖြစ်ထုတ်မယ်ဆင်းရဲသည်လည်းမဟုတ်ချမ်းသာသည်လည်းမဟုတ်တဲ့အရာကြရင်တော့ဥပိ္ပခာကိုထည့်ရမယ်ဆိုတာဒါကကိုယ့်ဘက်ကသင်္ကေတနည်းပဲဒါလေးကိုကျွန်တော်တို့ကမှတ်ထားလိုက်ရမယ်ဒီနေရာမှာတော့မှတ်ညံနဲ့ပဲသုံးရမှာပေါ့မှတ်ညံဆိုတင်ညာနဲ့ရှင်နဲ့ညံပဲပေါ့ဒါဆိုရင်ကျမတို့ကဒုက္ခဝေဒနာပေါင်းစိတ်89စိတ်721မှာဒုက္ခဝေဒနာဆိုတဲ့ချမ်းသာတာများဘယ်နှပါးရှိလဲဆိုတော့ကိုချမ်းသာက1စိတ်ချမ်းသာတာက3862ဟုတ်လားဒါဆိုရင်ဒီ1ကဒီက3862နဲ့ပေါင်းလိုက်တော့ဒုက္ခဝေဒနာသည်အကျဉ်းအားဖြင့်39အကျေအားဖြင့်63ဆိုဖြည့်ထွက်လာတယ်ရှုပ်သွားလိုက်ရှုပ်ဘူးเนาะနောက်တစ်ခါဒုက္ခဝေဒနာပေါင်းဘယ်လောက်လဲဆိုတော့ဒုနဲ့ဒေါပေါင်းရမှာဆိုတော့ဒုက္ခက1ဒေါမနတက2ဆိုတော့ဒုက္ခဝေဒနာသည်အကျဉ်းမှာလဲ3အကျေမှာလဲ3ဖြစ်သွားတယ်ဟုတ်သလားဒါစိတ်ပိုင်းတော့ကတဟဂုတ်စိတ်နဲ့လိလာခဲ့ပြီအဒုက္ခမတုခဆိုတာဥပိ္ပခာကိုပြောရတာဆိုတော့အကျဉ်းလေ55အကျယ်လေ55ဒါကိုထည့်လိုက်တဲ့အခါကျတော့စိတ်အကျဉ်း89ပါစိတ်အကျယ်120ပါးထဲမှာဟုတ်လားဒီနေရာမှာဒုက္ခဝေဒနာပေါင်းဘယ်လောက်လဲ39ဟုတ်တယ်လားစိတ်အကျဉ်းထဲမှာဒုက္ခဝေဒနာပေါင်း39ဒုက္ခဝေဒနာ3အဒုက္ခမတုခ55ပြန်ပေါင်းကြည့်တော့ဒီမှာလဲ69ဖြစ်သွားတယ်တခါအကျယ်နဲ့ပေါင်းလိုက်တော့63 3ပေါင်းတော့66နဲ့55နဲ့ပေါင်းလိုက်တော့120သူကြိုက်တယ်သူမကြိုက်ဘူးမကြိုက်တာကဒီမှာသောမနတမှာရှိဒုအလားဥပိ္ပခာမှာရှိနှစ်ခါထပ်တဲ့အတွက်ကြောင့်သူကြရင်လဲဘာပြန်နှုတ်ရမလဲအဲသောမင်းသက်ကမေးကလောကုတ္တရာစိတ်ချင်းရှစ်မှာရှိယူထားတယ်ဟုတ်လားဥပိ္ပခာမေးကရှိယူကြောင်းဒါရှစ်ပြန်နှုတ်လိုက်တော့ဘလောက်ဖြစ်သွားလဲ89ပြန်ကြိုက်သွားတယ်နားလဲလားအဲ့ဒါဝေဒနာတင်ငဟနဲ့ပတ်သက်မယ်မေးွက်ဖယ်ဒီမှာမေးရှင်မြင်အဲ့ဒါလေး